အမေရိကန်နဲ့မြောက်ကိုရီးယားအကြားမှာဆွေးနွေးပွဲပြန်ဆဖို့အစီအစဉ်တွေလုပ်နေကြကြပဲလက်တလောမြောက်ကိုရီးယားရဲ့ဒုံးကျည်စံတပ်ပြစ်လွတ်မှုဟာမလိုအပ်ဘဲနဲ့တမင်တကယ်ရန်စားတဲ့လုပ်ရည်အဖြစ်အမေရိကန်နဲ့ဂျပန်ကဝေဖန်လိုက်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကမြောက်ကိုရီးယားကသူတို့ရဲ့ခင်မီလက်နက်ကိရိယာစီမံချက်တစ်ခုဖြစ်တဲ့ပယ်ရင်တက်ဒုံးကျည်ပြစ်လွတ်နိုင်အောင်ပုံစံထုတ်ထားတဲ့ရင်းငုံတင်းမောပေါ်ကနေဒုံးကျည်စံတပ်ပြစ်လွတ်ခဲ့တာပါ။ဒီလုပ်ရည်ဟာတမင်တကယ်ရန်စားတဲ့လုပ်ရည်ဖြစ်ပြီးတန်တမန်ရေးရဆွေးနွေးဖို့အနေထားမရှိတဲ့အတွက်မြောက်ကိုရီးယားအနေနဲ့ဒီလိုစံတပ်မှုတွေကိုရပ်ဆိုင်းဖို့လိုအပ်တယ်ဆိုတာအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper နဲ့ဂျပန်ကာကွယ်ရေးဝန်ကြီးထားရိုကိုနိုတို့တယ်လီဖုန်းဆက်သွယ်ပြောဆိုဆွေးနွေးခဲ့ကြတဲ့အကြောင်းပန်တဂွန်ပြောခွင့်ရဂျိုနသန်ဟော့ဖ်မန်ကကြာတာဘီနီကပြောပါတယ်ကိုရီးယားဗဟိုသတင်းဌာန KCN ကကြာတာဘီနီကရေထဲကနေဒုံးကျည်စံတပ်ပြစ်လွတ်တာကိုသတင်းတွေထဲမှာဖော်ပြခဲ့တာပါရင်ငုံတင်မောကနေစမ်းတက်တယ်လို့အတိအကျမပြောနိုင်ပေမဲ့ပင်လယ်ရင်းအခြေဆိုင်စခန်းတစ်ခုကပြစ်လွတ်တာဖြစ်တယ်လို့ပင်ဒဂွန်ပြောခွင့်ရဗိုလ်မှူးကြီးဖက်ရိုက်တာကပြောပါတယ်ပြီးခဲ့တဲ့နေ့လကစပြီးတော့မြောက်ကိုရက်ကဒုံးကျည်စမ်းတက်မှု17ကြိမ်လှုပ်ခဲ့ပြီးဖြစ်ပါတယ်အရင်ကတာတို့ပြစ်စမ်းတက်မှုတွေအပေါ်မှာသမ္မတထရန့်ကပြဿနာမရှိဘူးလို့ပြောခဲ့ဘူးပေမဲ့အခုဒီကြိမ်နဲ့ပတ်သက်လို့တော့ဘာမှမှတ်ချက်မပေးသေးပါဘူးမြောက်ကိုရက်ကအမေရိကန်နဲ့နျူကလ িয়ার ဆွေးနွေးပွဲကိုပြန်ဆတော့မယ်လို့စနေနေ့ကကြေညာပြီးနောက်နိုင်ပိုင်းအကြာမှာအခုလိုဒုံးကျည်စံတပ်ပြစ်လွတ်ခဲ့တာကဒီလုံရဲ့အတွက်အမေရိကန်နဲ့ဆွေးနွေးပွဲတွေအပေါ်မှာဘယ်လိုအကျိုးတရားမှုရှိလာမလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။